မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာဂျားဖြတ်ရွေးကောက်ပွဲမှာဒီသူရှင်ပြိုင်မဲ့ကော်မှုမျိုးနယ်မဲဆန္ဒနယ်အတွက်ကုစရလောင်းအမည်စည်းင်းကိုတညီမာရှိတဲ့တောင်ပိုင်းခရိုင်ကော်မရှင်ရုံးမှာဒီကနေ့မနက်ကကုရိုင်သွားပြီးတော့တင်ပါတယ်ဧပြီလ၁ရက်နေ့မှာလုံးမဲ့ဂျားဖြတ်ရွေးကောက်ပွဲအတွက် NLD ကဝင်ပြန်ကြမဲ့ကုစလေလောင်းနေတဲ့ကနောက်ဆုံးကြံနေသေးတဲ့အမည်စင်းတွေကိုလည်းဒီကနေ့မှာထုတ်ပြန်လိုက်တယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့ဗတိသူတွေအကြောင်းစုံဆက်ပြီးတော့ပြောပြပြအောင်ဗျ
။ဟုတ်ကဲ့ပါရှင်။ဧပြီလ၁ရက်နေ့မှာကျင်းပမဲ့ဂျားဖြတ်ရွေးကောက်ပွဲအတွက်ကော်မှုမျိုးနယ်ပြည်သူ့လွှတ်တော်ကုစလေနေရာကနေဝင်ရောက်ရှင်ပြိုင်မဲ့ဒေါက်ဆန်းစုကြည်ဟာဒီကနေ့ဇန်နဝါရီလ18ရက်ဗုဒ္ဓဖူးနေ့မနေ့10နာရီခွဲလောက်ကတညင်မာရှိတဲ့တောင်ပိုင်းခရိုင်ကော်မရှင်ရုံးမှာကိုစလေလောင်းအမည်စင်းကိုကိုယ်တိုင်သွားတင်ခဲ့ပါဗါးကိုစလေလောင်းဖြစ်လျှောက်ထွားလွှာကိုကော်မရှင်ကစစ်ဆေးပြီးပြီဆိုလို့ရှိရင်တော့ဒေါက်ဆန်းစုကြည်ဟာကော်မှုမျိုးနယ်အပါအဝင်တခြားမျိုးနယ်တွေကိုရွေးကောက်ပွဲ COA ခီးစဉ်တွေစတော့မယ်လို့ NLD ပါတီရဲ့ဗိုလ်အလုံးမှုဆောင်အဖွဲ့ဝင်ဦးအောင်ချိုင်ကပြောပါဗါ
းကော်မှုမျိုးနယ်အပါအဝင်ဖြစ်သောရန်ကုန်တောင်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်ရုံးတည်ရှိတာတန်လျင်မျိုးကိုသွားပါအဲ့မှာတာလီမျိုးမှာပတ်သွားတဲ့နေရာမှာသူရဲ့ရုပ်ောက်ပွဲကုစရယ်များဖြစ်တဲ့ကျောင်းညောင်ဝင်းတို့ဦးသိန်းဦးတို့လည်းတပါးတဲ့ပါသွားပါတယ်အဲအဲ့ဒီမှာစင်ပြင်းစင်ထားတဲ့သူတော်ကုစရယ်လောင်းဖြစ်တဲ့ဝေယောရှင်ပြိုင်ကြီးနဲ့သူတို့ရောက်သားလာဘူးကော်မရှင်ကိုကျင်းပခဲ့ပါတယ်အဲကော်မရှင်ကလည်းဒါကိုစစ်စစ်ပြီးတော့ရက်တရက်မှာခေါ်ပြီးတော့ပေါ့လေတွေ့ဆုံပြီးတော့ပေါ့လေအဲမေးမြန်းမှုရှိတယ်လို့သိရပါတယ်အဲ့ဒါဘေးရဲလဲတော့ကျွန်တော်တို့မသိသေးပါဘူး
တောင်ပိုင်းခရိုင်ကော်မရှင်ရုံးရှိရာဒီတညင်မှာဒေါက်ဆန်းစုကြည်ကိုဒေသခံလူလူအများပြားကကြိုဆိုနှုတ်ဆက်ပါတယ်ဒေါက်ဆန်းစုကြည်ကတော့မဖွင့်ပြိုးသေးတဲ့နေရာစီးရင်နွမ်းပါသူတွေရဲ့နေရာကိုကိုစားပြုကဝင်ကျင်တဲ့အတွက်ရန်ကုန်တိုင်းတွင်လစ်လပ်နေရာတွေထဲကကော်မှုမျိုးနယ်ကနေဝင်ပြိုင်ဖို့စီစဉ်ခဲ့တာဖြစ်တယ်လို့နိုင်ငံမှာငြင်းချမ်းတာယာပြီးဖွင့်ပြိုးတိုးတက်ဖို့အတွက်ရွေးချယ်ခံရဒေသတစ်ခုရဲ့အတွက်အလုပ်လုပ်ဖို့မဟုတ်ဘဲနဲ့တနိုင်ငံလုံးအတွက်ကိုစားပြုစူးစမ်းသွားမှာဖြစ်တယ်လို့ကိုစလေလောင်းအားလုံးလည်းအဲ့ဒီလိုစူးစမ်းကြဖို့ကိုဒေါက်ဆန်းစုကြည်ကတိုက်တွန်းထားပါတယ်အခုဆိုရင် NLD ပါတီဟာဇန်နဝါရီလ4ရက်နေ့နဲ့မနေ့ဇန်နဝါရီလ18ရက်နေ့တွေကကိုစလေလောင်းအမည်စင်း44ဦးကိုထုတ်ပြန်ခဲ့ပြီးဒီကနေ့ဇန်နဝါရီလ18ရက်နေ့မှာတော့နောက်ဆုံးကြံနေတဲ့4ဦးရဲ့အမည်စင်းကိုထုတ်ပြန်ပါတယ
်အဲဒီမှာကတော့မန္တလေးတိုင်းရပါမန္တလေးတိုင်းတခုတည်းပါပဲဒေါ်စန္ဒာမင်းဒေါ်စန္ဒာမင်းကသဘူတိရီမြို့နယ်ကပြည်သူ့တော်မဲဆန္ဒနယ်ဂျိုင်းမှာဖြစ်ပါတယ်ဦးဖြိုးဇီယာတော်ခေါ်ဇီယာတော်သူကတော့ပုပ္ပတိရီမြို့နယ်အတွက်ပြည်သူ့တော်မဲဆန္ဒနယ်ကနေဝင်ပြီးတော့ပြိုင်မှာဖြစ်ပါတယ်။နောက်ဦးနိုင်ငံလင်းဦးနိုင်ငံလင်းကတော့ဒကိတာစီရီမြို့နယ်မဲဆန္ဒနယ်ကနေဝင်ပြိုင်မှာဖြစ်ပါတယ်။နောက်တစ်ယောက်ကတော့ဦးမင်းသူဦးမင်းသူကဥတ္တရာစီရီမြို့နယ်ကပြည်သူ့တော်မဲဆန္ဒနယ်ကနေဝင်ပြိုင်မှာဖြစ်ပါတယ်ခင်ဗျ။
အခုဂျားဖြတ်ရွေးကောက်ပွဲမှာဝင်ပြီးတော့ရှင်ပြိုင်ကြမယ်ကိုစလေလောင်းတွေဟာဇန်နဝါရီလ31ရက်နေ့နောက်ဆုံးသက်ဆိုင်ရာမြို့နယ်တွေမှာရှိတဲ့ကော်မရှင်ရုံးတွေမှာစီးရင်တင်ကြရမှာဖြစ်ပြီးကော်မရှင်ကဒီကိုစလေလောင်းကိုခွင့်ပြုချက်ကြပြီးဆိုရင်စီးရုံးရေးတွေလည်းစနိုင်ပြီဖြစ်ပါတယ်
။ကျွန်တော်တို့ပါတီကပါတီစီးရုံးရေးလုပ်ငန်းတွေလည်းလုပ်နေပါတယ်။အဲဒီပါတီစီးရုံးရေးလုပ်ငန်းတွေကတော့ပါတီဝင်အသစ်တွေဝင်နိုင်ဖို့အတွက်ကျွန်တော်တို့ရှောက်လွှာပြန်ပြူပေးတာလို့မြို့နယ်လိုက်ရှောက်လွှာလက်ခံဖို့အတွက်ကျိုးရတောင်းနေပေးတာလို့ပါတယ်စသဖြင့်အဲ့လုံကနေလုပ်နေပါတယ်အဲ့ဒါကလည်းပါတီဝင်လျှောက်လော်ကလည်းအခုကျွန်တော်တို့အဲပထမတစ်သိန်းဖြန့်ထားရတာနေဒီကနေ့ဆိုရင်ပါတီဝင်လျှောက်လော်က2သိန်းခွဲလောက်ကျွန်တော်တို့ကုန်သွားပါပြီ2သိန်းခွဲလောက်အခုလက်ထပ်ပြီးတော့ပါနေသေးရှိပါတယ်ခင်ဗ
ျပြည်တွင်းသားမကပြည်ပကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေလည်း NLD ပါတီဝင်အဖြစ်ရှောက်နိုင်ဖို့အတွက် NLD ပါတီရဲ့အင်တာနက်စာမျက်နှာကလည်းစီစဉ်ထားတယ်လို့ဦးအောင်ချိုင်ကပြောပါတယ်အခုရွေးကောက်ခံကြမဲ့ NLD ကိုယ်စားလှယ်လောင်းတွေအားလုံးဟာပါတီရဲ့မူဝါဒနဲ့ရွေးချယ်ဆိုင်ရာတွေကိုဆွေးနွေးဖို့ရှိတယ်လို့ရွေးကောက်ပွဲဆိုင်ရာဥပဒေနဲ့ဆိုင်တဲ့စာအုပ်တွေကိုလည်းမကြခင်ဖြန့်ချိမယ်လို့ NLD ပါတီကပြောပါတယ်အခုကြားဖြတ်ရွေးကောက်ပွဲမှာပြည်သူ့လွှတ်တော်အတွက်လစ်လပ်နေရ40အမျိုးသားလွှတ်တော်အတွက်6နေရာနဲ့အတူတိုင်းဒေသကြီးအတွက်2နေရာကိုရှင်ပြိုင်ကြရမှာဖြစ်ပြီးတော့အဲ့ဒီအထဲမှာမန္တလေးတိုင်းကမဲဆန္ဒလစ်လက်နေရအများဆုံးဖြစ်ပါတယ်ရှင်